ကြည်ပရောက်မဲဆန္ဒရှင်တွေမဲပေးနိုင်ရေးဝါရှင်တန်မြို့မြန်မာတန်ယုံကစတင်စီစဉ်ဆောင်ရွက်နေပြီမဲ့အလန်းဝေးတဲ့ပြည်နယ်တွေကမြန်မာတွေအဖို့တော့မဲကိုယ်တိုင်သွားပေးဖို့အခက်အခဲတွေရှိနေပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပခြင်းအမေရိကန်ပြည်ထောင်စုရောက်မြန်မာနိုင်ငံသားတွေအနေနဲ့မဲပေးနိုင်ဖို့မြန်မာတန်ယုံကစည်းရင်းတွေကိုစပြီးတော့ကောက်ခံနေပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်2015ခုနှစ်အောက်တိုဘာလအကုန်ဒါမှမဟုတ်နိုဝင်ဘာလစမ်းမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲအတွက်ပြည်ပရောက်မဲဆန္ဒပေးပိုင်ခွင့်ရှိသူတွေအနေနဲ့မဲပေးနိုင်ဖို့ဝါရှင်တန်မြို့တော်မြန်မာတန်ယုံကနေဂျွန်လ29ရက်နေ့ကနာမည်စည်းရင်းတွေစတင်ကောက်ခံနေပါပြီမြန်မာနိုင်ငံကုလက်မဲ့ကင်ဆောင်ထားပြီးအသက်18နှစ်ပြည့်သူမြန်မာနိုင်ငံသားတွေအနေနဲ့တန်ယုံကိုမဲပေးဖို့အမည်စည်းရင်းပေးဖို့ရမှာဖြစ်ပါတယ်အခုလိုရွေးကောက်ပွဲမှာအဝေးရောက်မြန်မာတွေမဲပေးနိုင်ဖို့မြန်မာတန်ယုံရဲ့စီစဉ်ဆောင်ရွက်မှုတွေကိုကြိုဆိုပေးမယ်။တန်ယုံနဲ့အလန်းဝေးတဲ့ပြည်နယ်တွေရောက်နေတဲ့သူတွေအတွက်မဲပေးဖို့အခက်အခဲတွေရှိနေတယ်လို့ Oregon ပြည်နယ်မှာပညာသင်ကြားနေတဲ့မြန်မာနိုင်ငံသားကိုဝင်းမင်းက VOE ကိုပြောပါတယ
်။၃နေရာတည်းပဲရှိတယ် Washington လို့ဒီ New York လို့ California မှာ၃နေရာပဲတကယ်ပဲမဲကိုယ်တိုင်သွားပေးရမယ်ဆိုရင်တော့ဒီကျွန်တော်တို့အမေရိကန်မှာရောက်နေတဲ့ဒီမြန်မာနိုင်ငံသားတွေတော့အခက်အခဲတော်တော်များမယ်လေရှိပြအမေရိကဆိုရလဲဒီပြည်နယ်တွေလည်းများရှင်တော့ဒီတနေရာနဲ့တနေရာခီးသွားတဲ့ကနံပါတ်ဆက်တွေလွယ်တာတော့ဟုတ်တယ်ဒါပေမဲ့ငွေကြေးအရာတော့နည်းနည်းတော့ခက်မှာဗျာဈေးကလည်းကြီးတာဆိုကားနဲ့ပဲသွားတော့လေရင်နဲ့ပဲသွားတော့အသွားလာဒီဈေးနှုန်းကနည်းနည်းကြီးတဲ့ခါကျတော့အဲ့ဒီနေရာဒေတာကိုအရောက်သွားပြီးတော့မဲပေးရမယ်ဆိုရင်တော့ဒီမဲလာပေးမယ်လူအရေးအတွက်နည်းမယ်လို့ထင်တယ
် Texas ပြည်နယ်ရောက်မြန်မာနိုင်ငံသူမမြင့်စုကလည်းမဲပေးလို့ရနိုင်တဲ့အခြားနည်းလမ်းတွေကိုတန်ယုံကနေဖော်ပြပေးတင်ကြောင်းပြောပါရစေ
။ဟုတ်ညီမအခုတခြားပြည်နယ် Texas မှာနေတဲ့တို့အကြောင်းအဲဒီတန်ယုံရှိရဲ့မြို့အဲဒီ Washington နဲ့ LA ကိုကိုယ်တိုင်သွားပြီးတော့မဲပေးဖို့အရင်ခက်ခဲဖြစ်တဲ့အားကြောင့်တခြားနည်းလမ်းတွေဘယ်ကွာလို့ပို့ပြီးအဲဒီတန်ယုံကတခြားနည်းလမ်းတွေဖော်ပြစီစဉ်တာပေါ့နော်။တခြားနည်းလမ်းကတော့အဲဒီအကောင်းဆုံးကတော့အဲဒီ online မှာမဲပေးနိုင်အောင်ကောင်းပါပေါ့နော်။ဒါမဟုတ်တခြားနီလန်းနောက်တစ်ခုရှိရတော့အဲဒီအဲစာတိုင်းနေဒါတိုင်းကို form အတိအကျရှိဟာဟိုအမ်ဖြည့်စရီကိုယ်ရလက်မှတ်ထိုးပြီးတော့အဲဒါတိုင်းပဲပို့လိုက်လို့မဟုတ
်အလန်းဝေးတဲ့ပြည်နယ်တွေရောက်မြန်မာတွေအတွက်စာတိုင်းကျင်းနှန်းကပေးဖို့တဲ့စနစ်ကိုစီစဉ်ပေးဖို့ကိုဝင်းမင်းကအခုလိုအကြံပြုပါတယ
် reliable ဘာလို့မျိုးလုံးလုံးကြည့်ကြည့်နဲ့မဲအရေးအတွက်ကမ္ဘောကနည်းနည်းခက်ခဲတဲ့ခါကျတော့လောက်ရတာကျွန်တော်တို့နိုင်ငံခုမှစတင်ပြီးရွေးကောက်ပွဲတွေလုပ်တစ်ခါမှအကဲကဲရအများကြီးရှိနေမယ်လို့ထင်တယ်။အဲဒါကြောင့်ကျွန်တော်ကတော့အတန်အအကောင်ဆုံးဖြစ်နိုင်တာကတော့ဒီလိုမျိုးပေါ့လားမေးနဲ့ပို့ပြီးတော့ဒီစာလိုက်တိုက်ကိုဒီရွေးကောက်ပွဲအတွက်တက်ထားပြီးတော့အဲ့ဒီကနေပြီးတော့မေးနဲ့ပို့ပြီးတော့မဲဆန်းနာကိုပေးနိုင်တာအကောင်ဆုံးဖြစ်မယ်လို့ကျွန်တော်ထင်တယ်။အ
ဲ့တော့မှန်ကန်မှုရှိမယ်ရောမှန်မှန်ကန်ကန်လုပ်မယ်လို့ရောမျှော်လင့်လားရှင်။ဟိုတန်ယုံနေရာပဲဖြစ်ဖြစ်ရွေးကောက်ပွဲကော်မရှင်ပဲဖြစ်ဖြစ်ဒီမဲတွေမှန်ကန်မှုရှိတရားမျှတမှုရှိနဲ့ပတ်သက်ပြီးတော့ဘယ်လိုမျှော်လင့်ထားလဲရှင်။
ဟုတ်ကဲ့ဒီပြမတော့ဒီမဲမှန်ကန်မှုရှိလားမရှိလားဘောတော့မရစ်ကွာဒီမဲလိန်နာတော့ဘာလို့ရှိမလားဆိုမှန်ကျွန်တော်အမှန်တိုင်းပြောရရိုးတရားပြောရအမှန်ကန်တော့ဖြစ်မယ်လို့ကျွန်တော်တို့ကတော့အလုံးမျောလင်းထားကြပါပဲလိန်နာတွေရှိနိုင်မလားဆိုရင်တော့လေဒါကျွန်တော်တို့အကုန်လုံးသိနေကြပဲလိန်ကောင်းတဲ့လိန်မှာပေါ့လိန်ငယ်တဲ့လိန်ညာမှာလိန်မဲ့ဒီလမ်းစာတွေလည်းတွေ့နေရပြီမှာဒါပေမဲ့ကိုလုံနိုင်တဲ့အစဘောတော့ကိုလုံနိုင်တဲ့အပြောင်းလဲမကူမဲပေးရမယ်အလုပ်ကိုမဲပေးကြပါတကယ်လို့လိန်နေဆိုလို့ရှိရင်ဒါလိန်နေသူတွေကတမိုင်းသူတမိုင်းသူတို့ရေးလိမ့်မယ်နောက်ပြီးတော့ကိုလိုချင်တဲ့အပြောင်းလဲကိုကိုတိုင်းမဲပေးပြီးတော့စတင်ပြောင်းလဲဖို့လိုအပ်တယ်လို့ကျွန်တော်အမြင
်ဝါရှင်တန်အမေရိကန်တန်ယုံရဲ့ဂျွန်လ25ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာတော့မဲပေးဖို့စီရင်ပေးသွင်းသူတွေအနေနဲ့ဝါရှင်တန်မြို့မြန်မာတန်ယုံကိုလာရောက်မဲပေးနိုင်ခြင်းရှိမရှိဆိုတဲ့ခေါင်းစဉ်ထည့်သွင်းဖော်ပြထားပါတယ်အဲ့ဒီမှာဖော်ပြကြမယ့်စီးရင်ပေးတင်သူတွေရဲ့သဘောထားနဲ့ပတ်သက်ပြီးအထက်ကိုအကြောင်းကြားပေးမှဖြစ်တယ်လို့လည်းတန်ယုံတာဝန်ရှိသူတဦးက VOE ကိုပြောပါတယ်။လက်ရှိအမေရိကန်မှာတာဝန်ထမ်းဆောင်နေတဲ့မြန်မာအစိုးရဝန်ထမ်းတွေပုဂ္ဂလိကတရားဝင်လာရောက်လုပ်ကိုင်နေသူတွေမြန်မာနိုင်ငံကနေတရားဝင်ထွက်လာသူတွေစီးရင်အရာမဲပေးနိုင်တဲ့လူဦးရေ260နီးပါးရှိနေပြီလို့ဆိုပါတယ်။မဲပေးဖို့အမည်စင်းကောက်ခံရမှာအမေရိကန်ပြည်ထောင်စုအရှိန်နဲ့အလဲပိုင်းမှာရှိတဲ့ပြည်နယ်တွေရောက်မြန်မာနိုင်ငံသားတွေအနေနဲ့ဝါရှင်တန်ကမြန်မာတန်ယုံကိုလိမ့်မူပြီးအမည်စင်းရေးပေးပို့ကြရမှာဖြစ်ပါတယ်။နယူးယောက်နယူးဂျာစီနဲ့ကွန်နက်တစ်ကတ်ပြည်နယ်တွေရောက်မြန်မာတွေကတော့နယူးယောက်မြို့မှာရှိတဲ့မြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ယုံကိုလိမ့်မူပေးပို့ရမှာဖြစ်တယ်လို့အနောက်ချမ်းပြည်နယ်တွေကတော့ Los Angeles မြို့မှာရှိတဲ့မြန်မာကောင်စစ်ဝင်ရုံးချုပ်ကိုလိမ့်မှုပြီးအငြင်းစင်းပေးပို့ရမှာဖြစ်တယ်လို့တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။